ူရနိုင်ငံခါတူးမြို့တော်မှာလည်းဒီနေ့မှာစစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေပြီးတော့လူတွေထောင်နဲ့ချီပြီးတော့တိုက်ပွဲတွေကြားကနေထွက်ပြေးနေကြပါတယ်။ဒီတိုက်ပွဲတွေကပြည်တွင်းစစ်အပြေးအဝါဖြစ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့ဆူဒန်ဝန်ကြီးချုပ်ဟောင်းကတော့သတိပေးလိုက်ပါတယ်။ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားမှာဒီနေ့အကုန်အထိတရားဝင်အပြစ်ခတ်ရက်စဲထားတယ်ဆိုပေမဲ့လည်းခါတူးမြို့မှာတော့တိုက်ပွဲတွေဆက်ဖြစ်နေပြီးတော့အခုဆိုရင်သတင်းပတ်၃ပတ်ထဲကိုဝင်လာနေပြီဖြစ်ပါတယ်။ဒီမနက်အစောပိုင်းကတည်းကခါတူးမြို့ကလမ်းတွေပေါ်မှာတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးတော့တနက်တန်တွေလည်းအခြေကြီးကြရတယ်လို့ခါတူးမြို့တောင်ဘက်ကဒေသခံတဦးက AFP ကိုပြောပါတယ်။တိုက်ပွဲတွေကခါတူးမြို့အလယ်ပိုင်းမှာရှိတဲ့ဆူဒန်စစ်ဌာနချုပ်တဝိုက်မှာဖြစ်ပြီးတော့စစ်တပ်ဘက်ကလည်းမြို့တော်ခါတူးနဲ့ကက်လျက်ရှိတဲ့နိုင်မြတ်တပတ်ကန်းကအွန်ဒမန်မြို့ကိုလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့ April 15ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခြင်းကစပြီးတော့ပြည်ပနိုင်ငံတွေကတော့ဆူဒန်မှာရှိတဲ့သူတို့နိုင်ငံသားတွေကိုဘေးလွတ်ရာကိုလေရင်တွေအပါဝင်ကုန်းလမ်းရေလမ်းနဲ့အပူဓာပြင်းကယ်ထုတ်နေကြပါတယ်။နိုင်ငံကကြက်ချင်းဒီဘက်ကတော့အလေးချိန်8တန်ရှိတဲ့လူသားချင်းစာနာမှုအကူအညီတွေကိုဂျော်ဒန်နိုင်ငံကတဆက်ဆူဒန်စိတ်ကမ်းကိုဒီနေ့မှာပထမဆုံးအကြိမ်ပို့ဆောင်ခဲ့ပါတယ်။အဲ့ဒီမှာတော့လူနာ1500လောက်ကိုကုသပေးနိုင်မဲ့စေဝါနဲ့ခွဲစိတ်ပစ္စည်းကိရိယာတွေပါဝင်တယ်လို့နိုင်ငံကကြက်ချင်းဒီဘက်ကပြောပါတယ်ခင်ဗျာ။